တော်ရရှင်များခင်ဗျာရန်ကုန်မြို့ကန္နလန်းမှာရှိတဲ့အကောက်ခွန်ဦးစီးဌာနရုံးချုပ်ကိုစာသုံးလုံးခေါ်အထူးစုံစမ်းစစ်ဆေးရဲတပ်ဖွဲ့ဝင်တွေမြင်းမြင်းထင်ထင်နေခင်းပိုင်းမှာအခုလိုဝင်ရောက်ရှာဖွေပြီးအစ်မြင့်အရာရှိတွေဖမ်းတဲ့ကိစ္စမျိုးဟာရန်ကုန်မှာပထမဆုံးကြိမ်ဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးရန်ကုန်မြို့လူလူလဲအတော်လေးစိတ်ဝင်စားဖြစ်နေပါတယ်ကိုကြည်ရည်ဒီကိစ္စနဲ့ပတ်သက်ပြီးဘာများဆက်စုံစမ်းလို့ရသေးလဲခင်ဗ
ျဟုတ်ကဲ့ရန်ကုန်အကောက်ခွန်ဦးစီးဌာနရုံးချုပ်ကိုတောက်ကြံနေမနေ့ပိုင်းလုံးကဒီစာသုံးလုံးခေါ်တဲ့အထူးစုံစမ်းစစ်ဆေးရဲတပ်ဖွဲ့ဝင်တွေဝင်ရောက်စစ်ဆေးတဲ့တွင်ထွက်ပေါ်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ရန်ကုန်စိတ်ကမ်းမှာထုတ်ယူရမယ့်ကုန်ပစ္စည်းတွေထုတ်ယူလို့မရဖြစ်နေတယ်ဆိုပြီးတော့ရန်ကုန်အကောက်ခွန်ရှင်းလင်းရေးဝန်ထမ်းတအုပ်က RFA ကိုပြောပြပါတယ်ခင်ဗျာအေးအကောက်ခွန်ရုံးချုပ်အတွင်းပိုင်းမှာတော့ဘာတွေဖြစ်ပျက်နေတယ်ဆိုတာတို့အတိအကျမသိရသေးပေမဲ့လို့စိတ်ကမ်းအကောက်ခွန်ဂိုဒေါင်တွေမင်္ဂလာတုံးလေရင်ကွင်းကအကောက်ခွန်ဂိုဒေါင်တွေအားလုံးကိုတော့တောက်ကြံနေနေလေပိုင်းကစပြီးတော့ပိတ်ထားလိုက်တယ်လို့အဲ့ဒီဝန်ထမ်းကပဲပြောပြပါတယ်ခင်ဗျာအကောက်ခွန်အရာရှိတွေနေထိုင်တဲ့ဘူထောင်မြို့နယ်ကအကောက်ခွန်ဝန်ထမ်းအင်အားကိုတော့တောက်ကြံနေမနေ့ပိုင်းတုန်းကစပြီးတော့စာသုံးလုံးတက်ဖွဲ့ဝင်တွေဝင်ထွက်တာများနေတယ်ဆိုပြီးတော့ဒီအကောက်ခွန်မိသားစုဝင်တအုပ်ကနေပြောပြပါတယ်ဥစိန်ကျော်လိုင်ရောဗာမြန်းထတ်ကြားထားတာရှိပါသေးတယ်ခင်ဗျ
ခိုင်လုံတဲ့တရင်ရက်ွက်တည်းရဲ့အပြောအရအကောက်ခွန်ဦးစီးဌာနညွှန်ကြားမှုချုပ်ဗိုလ်မှူးကြီးခင်မောင်လင်းနဲ့အကောက်ခွန်ဦးစီးဌာနညွှန်ကြားမှု၄ဦးအဖမ်းခံရတယ်လို့သိရပါတယ်အခုချိန်ထိပေါ့လေဒါပေမဲ့ဒီအကောက်ခွန်ဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဗိုလ်မှူးတိဟတူရတိန့်ထွန်းတင်နဲ့ပတ်သက်လို့ရောကိုကြည်ဗာမြန်းသိထားသေးတယ်ခင်ဗ
ျဟုတ်ကဲ့အကောက်ခွန်ဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဘုံမူတီဟာသူရတိန်ထွန်းနေကိုတော့ဖန်းစီထားတယ်ဆိုတာအတိမပြုတ်နိုင်နေပြီမဲ့လို့သူ့အိမ်ကိုတော့အရက်ဝင်းနဲ့ရဲတွေဝင်ထွက်တာတွေ့ရတယ်ဆိုပြီးတော့အကောက်ခွန်မိသားစုဝင်တအူးက RFA ကိုပြောပြပါတယ်ဘုံမူတီဟာသူရတိန်ထွန်းတင်ရဲ့အိမ်ကိုအထူးရက်တက်ဖွဲ့ဝင်တွေဝင်ထွက်ပြီးတဲ့နောက်ပိုင်းမှာဘုံမူတီဟာသူရတိန်ထွန်းတင်ဟာသူနေတဲ့အိမ်ကိုပြန်လာတာမတွေ့ရတော့ဘူးသူစီးတဲ့ကားကိုလည်းမတွေ့တော့ဘူးဆိုပြီးတော့ခိုင်လုံတဲ့သတင်းရက်ွက်ကနေပြီးတော့ပြောပြပါတယ်ခင်ဗ
ျဒါဆိုရင်ဒီအကောက်ခွန်ဦးစီးဌာနရုံးချုပ်ကဝန်ထမ်းတွေကိုရောစစ်တာဆေးတာရှိတယ်လို့ကြားမိသေးလားကိုကြီ
းဟုတ်ကဲ့ကြားမိပါတယ်ရုံးချုပ်ကအကောက်ခွန်ဝန်ထမ်းတွေကိုစစ်ဆေးတာတွေရှိတယ်ဆိုပြီးတော့လည်းသိရပါတယ်ခေါ်ယူမေးမြန်းခံနေရတဲ့ဝန်ထမ်းအများစုကတော့အကောက်ခွန်ကာကွယ်ရေးဌာနကဝန်ထမ်းတွေများတယ်ဆိုပြီးတော့သိရပါတယ်အဲ့ဒီအကောက်ခွန်ကာကွယ်ရေးဌာနဝန်ထမ်းတွေဟာရေစိတ်ရဲ့အဲ့ဒီစိတ်ကမ်းတွေရဲ့နေဆက်အကောက်ခွန်ဂိတ်တွေကဒီအကောက်ခွန်ပစ္စည်းတူလောင်တဲ့ဂိုဒေါင်တွေမှာတာဝန်ကျတဲ့သူတွေများတယ်ဆိုပြီးတော့သိရပါတယ်အဲ့ဒီအကောက်ခွန်ဦးစီးဌာနကအစိမ့်မြင့်အရာရှိတွေဖမ်းတာဘာကြောင့်ဆိုတာရောဒီစုံစမ်းလို့ရပါသလားဦးစင်ကျော်လိုင်းခင်ဗျာ
ရန်ကုန်စာသုံးလုံးဌာနကိုဆက်သွယ်မေးမြန်းကြည့်ပြီးမဲ့ဖြေဆိုဖို့ညှဉ်းဆန်းခဲ့ပါတယ်ကိုကြီးအကောက်ခွန်ဦးစီးဌာနနဲ့နှိစက်တဲ့သတင်းရက်ွက်တွေကတော့နိုင်ငံခြားကရန်ကုန်ကိုကုန်စည်တင်သွင်းတဲ့ကွန်တိန်နာလိုင်းတွေအကောက်ခွန်အရာရှိတွေနဲ့ကုန်တွေတွေပေါင်းပြီးမတမာမှုတွေလုပ်တဲ့ကိစ္စလဲပါဝင်နိုင်တယ်လို့ပြောဆိုနေပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်စီးပွားရေးလောကအတွေ့အကြုံရှိတဲ့ရောင်ကြည်ဦးကုမ္ပဏီပိုင်ရှင်ဆွီဒင်နိုင်ငံအခြေစိုက်ဒေါ်ဝင်းဝင်းနုကိုမေးကြည့်တော့သူအခုလိုရှင်းပြပါတယ်ကဲနောက်ထောင်ကြည့်အောင်ပါကိုကြီ
း1996ခုနှစ်နောက်ပိုင်းမှာဗမာပြည်ဆိုရနဲ့ပါမစ်ကိုမထုတ်သေးဘူးပါမစ်တစ်ဆောင်ရဖို့အတွက်6လနဲ့တစ်နှစ်လောက်တခါကျရင်စောက်ရတယ်ပေးခဲ့လို့ရှိရင်လည်းတစ်ဆောင်မှာဆိုကြပါစို့ US ဆိုတာတစ်သိန်းမိုးတင်တယ်ပါမစ်ကတစ်သိန်းတန်တယ်မပေးဘူးဆိုတာ2000မိုးပဲပေးတယ်အဲ့တော့ကုန်တယ်ဒီမှာတစ္စည်းကိုပို့လို့မရဘူးပို့လို့မရတော့နောက်ဆုံးပါဖြစ်လာလဲဆိုတော့ပါမစ်ရှိချင်ရှိမရှိချင်နေတစ္စည်းကိုတမောရောင်တင်လိုက်တယ်တင်လိုက်ပြီးရန်ကုန်စိတ်ကမ်းကြတော့သူက custom နဲ့တမောကပ်တိန်နဲ့ညှိပြီးတော့ထောက်သွားလိုက်တယ်ဒါရှင်းရှင်းလေးရဲ့
ဒီနေရာမှာကျွန်တော်တခုသိထားတာကကုန်တယ်ကနေပြီးတော့မြန်မာစီးဆိုးရရဲ့ကုန်သွယ်ရေးကနေပြီးတော့ပါမစ်တစ်ဆောင်ရထားတယ်ဥပမာဖြစ်ကျွန်တော်တို့ဟာလာဂျပန်အင်ဂျင်သွင်းခွင့်ရထားတယ်အဲ့ပါမစ်ကတစ်ဆောင်နဲ့ရထားတဲ့ခါကျတော့အင်ဂျင်300သွင်းခွင့်ရတယ်ဆိုလို့ရှိရင် तू ကသွားမှာဟာလာဒီနောက်ထပ်အများကြီး तू သွင်းနေတယ်အဲ့ခါကျတော့အင်ဂျင်တွေကိုစင်ကာပူလိုနေရာမြို့ကနေကွန်တိန်နာတွေနဲ့ကုန်တယ်ကနေပြီးတော့မှဟာလာပါမစ်မရှိဘဲနဲ့တင်မောကပ်တိန်ကိုပတ်စံပေးပြီးတော့တင်တယ်နောက်ပြီးရန်ကုန်စစ်ကောင်ရောက်လာလို့ပြောတယ်ဆိုတော့အဲ့အခြေအနေတွေဗာမျက်ထက်ပြီးကြားမိတယ်လေခင်ဗျအသေးစိတ်တရားအောင်
စင်ကာပူကနေတင်မောပေါ်တင်တာကပါမစ်ရှိတာမရှိတာကဘယ်သူတင်မောကပ်တင်နဲ့လည်းမဆိုင်ဘူးဘယ်သူနဲ့မှလည်းမဆိုင်ဘူးအဲ့တော့တင်မောပေါ်ကိုတရားဝင်ကြားတင်တဲ့လောက်ပတ်စံပေးလိုက်လို့ရှိရင်တင်လိုက်လို့ရတယ်ဆိုကြပါစို့မြန်မာ5 star line မြန်မာ5 star line ကကွန်တိနာတစ်လုံးကို US ဒေါ်လာ400ကျတယ်ရန်ကုန်အရောက်တင်မောပေါ်တင်ကားပဲ shipping charges ပဲ400ကျအဲ့ US ဒေါ်လာ400ကိုတင်မောကုမ္ပဏီကိုပေးလိုက်လို့ရှိရင်ဒါကတော့တင်မောကုမ္ပဏီကနေပေါ့ကွန်တိနာကိုတင်သွားတယ်အဓိကကဘာဖြစ်သွားလဲဆိုကော်ရီနာပေါ်တင်လိုက်တဲ့ချိန်မှာပါမစ်တစ်ဆောင်ရထားလူတယောက်က10ခါလောက်တင်တယ်။အဲ့လို10ခါလောက်တင်မှဗမာပြည်ထဲမှာပေးရတဲ့ custom တွေကိုပေးရတဲ့ဇေယျဒီလူကြီးတွေကိုပေးရတဲ့ပါမစ်လျှောက်လို့ရှိရင်အဆင့်အဆင့်သွားပြီးပေးရတဲ့ဇေယျအာနာလက်ရှိရှိရဲ့လူတွေကိုပေးရတဲ့ဇေယျဒီဇေယျပေါင်းလိုက်လို့ရှိရင်ခုနရတဲ့ကော်ရီနာတစ်လုံးနဲ့ဆိုကုန်တယ်တွေကမကိုက်ဘူး။အများလည်းမကြံဘူး။အများမကြံတဲ့ပြင်ရှုံးတယ်။အဲ့တော့သူတို့ကုန်တယ်တွေနဲ့ကကိုက်အောင်လုပ်ရမှာဆိုတော့ပါမစ်တစ်ဆောင်ရလို့ရှိရင်သူတို့က Di pamit zaman ni, tahun piu piu, segala outen lah.
Segala outen ni kacau. Guna kondinat lalu, ini London ya umat awal. Jepang ini London ya pare kondinat lalu. Yang u segala yang lain semua, belalok bija le tu.
Ini dalam tu tahun ni, tahun ya belu sih. Semua bawa ni piu, segala apian gu, gu yang piu piu tu tua dua lah.
Jangan saya sungkan jila le, dah wenwen lu piu dua le, cini lu ni ni jani dah tu ya vale. กองเรือยานี่บิดอยังคงเตรียมตัวเมื่อตัวเรือกงวิวยังคงยาวปูบีเมื่อกองเรือลายนี่กูปีอันนั้นยาวอะไรปีออกมาไอ้กองเรือลายนี่กันเนี่ยยังคงก็คงยาสีจีนี่กูแต่ยังเสด็จบิดอลัดทุยาราลูดีก็คงเช่นเรื่องกงมือวันนั้นตัวกันเนี่ยอารมณ์กูเปลี่ยนไปเลยดีเจ้าหนูกองเรือลายท่องทางเลยกงมือยาสีกูจีเมื่อส่วนเลยเสียสุยาสีขาวหนูเสียสุยาที่เป็นกองทหารของตัวชูเนี่ยนี่จะได้ปกุเรียมีอาชีพเช่นนี้เราตัวยาวอะไรทั้งยาจากเรื่องกูจีกูรู้ก็คงยงจูพังซีมู
ဆက်ဆက်မှုရှိနိုင်တယ်လို့ရန်ကုန်ကုန်တယ်တရင်ရွက်က RFA ကိုပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့များကိုကြီးထပ်ပြီးစုံစမ်းကြည့်လေးလားခင်ဗျ
ဟုတ်ကဲ့စုံစမ်းကြည့်ပါတယ်ဦးစိန်ကျော်လိုင်းအခုဖမ်းဆီးမှုကလွန်ခဲ့တဲ့ April ကုန်ပိုင်းနဲ့ May လဈမ်းမှာဖမ်းခဲ့တဲ့တရငါမိုင်ရွှေလင်းမှုစေကုန်သွယ်ရေးဆောင်ကဖမ်းဆီးမှုတွေနဲ့ဆက်ဆက်နေတယ်ဆိုပြီးတော့တရုတ်မြန်မာနယ်စပ်ကဒီကုန်တယ်တရင်ရွက်ကနေပြီးတော့ပြောပြပါတယ်တောက်ကြံနေမနေ့ပိုင်းဒီရန်ကုန်အကောက်ခွန်ဦးစီးဌာနမှာဖမ်းဆီးမှုတွေမလုခင်ဒီနှစ်ရက်လောက်ကတည်းကလာရှိုးမှာအခြေဆိုင်တဲ့တရုတ်မြန်မာဒီနေဇက်ကနေပြီးတော့ကုန်ကူးတဲ့ကားသမားတွေကုန်တယ်တွေနဲ့အကောက်ခွန်ဝန်ထမ်းတွေကိုစာသုံးလုံးတက်ဖို့ဝင်တွေကကြိုပြီးတော့ဖမ်းတာတွေရှိတယ်ဆိုပြီးတော့တရုတ်မြန်မာနေဇက်သတင်းရက်ွက်တွေကနေပြီးတော့ပြောပြပါတယ်ရန်ကုန်လာရှိုးဖမ်းဆီးမှုတွေကြောင့်မလို့ရွှေလီအခြေဆိုင်တဲ့နာမည်ကြီးရဲ့ကုန်တယ်တွေတရုတ်ဘက်ကဝင်ရောက်တင်းချောင်လာတာတွေနဲ့ပတ်သက်ပြီးတော့ဒီတရုတ်မြန်မာနေဇက်မှာနေထိုင်တဲ့ဦးမြတ်မောင်ကနေပြီးတော့အခုလိုပြောပြထားတာရှိပါတယ်ဦးချင်းကျော်လိုင်း
တရုတ်ကလည်းကုန်တယ်အများစုကတော့ဒီဇလန်းကဒီရောက်စသွားတဲ့ဖြစ်တယ်အပေါ်မှာဖတ်မိဆိုဒီဇလန်းကထပ်ဆက်တော့ပါတယ်အဲ့လိုနားလည်ကြပြီးတော့တော်ပင်များကမူကြမှာမနေရကြတော့ဘူးတရုတ်ငါးပြည်မှာဒီဥပမာနေဇက်ကုန်တယ်လုံနေတယ်ရခိုင်တို့အဲ့ထက်ကကုန်တယ်တွေအေဂျင့်တွေရသူဒီဆောင်လုပ်တဲ့လူတွေရအဲ့အများစုပေါ့ဗျာရခိုင်တို့ကုန်စလောက်ကအဲ့ဒီညနေရတို့ပြည်လဲဝင်လာရတယ်။ဒီပေါ်ကနေဆက်ရှိတဲ့ဘူချင်မျိုးကကုန်တယ်ကြီးများအတင်းကအဲ့ဒီဥက္ကဋ္ဌတို့အတွင်းရေးမှုတို့ဟိုဖလားတစ်ခေါက်လုံးကဖတ်တဲ့ထဲပါသွားတဲ့ဗနာရေးမှုဥပောက်လေးတွေပါဆိုတဲ့ပြန်ပြည်ပတဲ့ကိုပြေးဝင်လာရတယ်။တို့နဲ့အတူပဲအဲ့လိုကုန်တယ်တွေအများကြီးပါလာတယ်။ကုန်တယ်တွေရောအေဂျင့်တွေရောတို့တွက်တာရန်ကုန်မှာသလိုဖြစ်ပြီဆိုရင်ဒီအခုကမပြည့်ပြည့်အောင်ဆက်လိုက်လာတော့
တရားငါးမိုင်ဂိတ်ဒီဖမ်းဆီးမှုတုန်းကအကောက်ခွန်ဝန်ထမ်း100နီးပါးကိုဖမ်းဆီးခဲ့တယ်လို့သိရပါတယ်ဦးစိန်ကျော်လိုင်း